ရှင်နေဤဥကုဏီလောက်ကြံတက်ဖြတ်ခံရမှုဆက်ဆက်တရခံလွမြောက်နေစေအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုးနဲ့ထိတ်ဆက်ဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်လိုက်တဲ့အပေါ်ကြိုဆိုပေမဲ့ပညာရှင်တွေပါဝင်တဲ့လွတ်လပ်မျှတတဲ့တရားစွန့်ဆိုင်ရေးအဖွဲ့ဖွဲ့စည်းနိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ NLD အစိုးရကိုအကြံပြုသွားဖို့ဆောင်ရွက်နေတယ်လို့ရှေ့နေများကွန်ရက်ကပြောဆိုလိုက်ပါတယ်။အသေးစိတ်ကိုမတ်ဆူမွန်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ညနေပိုင်းကပြန်ကြားရေးဝန်ကြီးပါလိုက်ပါလာတဲ့နိုင်ငံတော်အစီအစဉ်နဲ့ပြည်ပခီးစဉ်ကနေပြန်လာတဲ့ NLD ပါတီဥပဒေအကြံပေးရှေ့နေကြီးဦးကိုနီကိုနိုင်ငံတကာရန်ကုန်လေစိတ်မှာဦးကြည်လင်းကဦးကောက်ကိုတနက်နဲ့တိတ်ပစ်ပြီးတတ်ခဲ့တဲ့လူသက်မှုမှာဖမ်းဆီးထားတဲ့လူသက်တရခန်နဲ့ကြံရပါလို့ယူဆရသူတွေကိုစတင်တရားရုံးတင်စစ်ဆေးနေပြီဖြစ်ပါတယ်။ကြံရပါလို့တန်လျာရှိသူဦးအောင်ဝင်းခိုင်ခေါ်ဦးအောင်တန်ကတော့တရခန်ပြေးအဖြစ်ထွက်ပြေးတိတ်ဆောင်နေတဲ့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြည်ပဆိုင်ရာရဲအဖွဲ့ Interpol နဲ့ချိတ်ဆက်ဆောင်ရွက်နေပြီး April 9ရက်နေ့မှာတော့ Interpol ကသူ့ကိုအနီရောင်ကြေညာချက်တရားဝင်ထုတ်ပြန်ထားတယ်ဆိုတာကို April 10ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအစိုးရပြန်ကြားရေးကနေတဆင့်သတင်းထုတ်ပြန်ထားပါတယ်။အခုလိုမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်က Interpol နဲ့ပူးပေါင်းချိတ်ဆက်ဆောင်ရွက်နေတဲ့အပေါ်ကြိုဆိုလိုက်ပေမဲ့လို့ဥက္ကဋ္ဌလူသက်မှုနဲ့ပတ်သက်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေဥပဒေပညာရှင်တွေပါပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အစည်းတရဖွဲ့စည်းနိုင်ရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အောင်ဆန်းစုကြည်နဲ့ NLD အစိုးရကိုအကြံပေးသွားဖို့မြန်မာနိုင်ငံရှေ့နေများကွန်ရက်အနေနဲ့ဆောင်ရွက်နေတဲ့အကြောင်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်ဦးကပြောပါတယ
်ကျွန်တော်ဒီကတော့ကြိုဆိုရမှာပေါ့ဗျာကောင်းတဲ့လက္ခဏာပေါ့နော်ဒါပြီးတော့ကျွန်တော်ကတော့လုံလောက်တယ်မဖြစ်ဘူးဗျာနော်ဒီမှာကျွန်တော်တို့ဘက်ကလည်းကြိုးစားနေတယ်ကျွန်တော်တို့မြန်မာနိုင်ငံရှေ့နေများကွန်ရက်နဲ့မြန်မာနိုင်ငံတို့ရဲ့ရှေ့နေများအပြင်ဒီနေရာတွေကနေပြီးတော့ဒီအမှုတွေကိုနိုင်ငံတကာအဖွဲ့အစည်းတွေပါတဲ့နှုတ်တော်ကုသတွေပါတဲ့ပြီးကြလိလာစုံစမ်းရေးအဖွဲ့အထိစုံစမ်းမှရမယ်လို့ကျွန်တော်ယူဆတယ်နော်ဒီကစောင့်ကြည့်ပြီးတော့ဒီတိုင်းတည်းဖြစ်မှာမဟုတ်ဘူးဘာကြောင့်လဲဆိုတော့တို့စုံစမ်းစစ်ဆေးနေမြတ်မှုဒု90လောက်ထားတယ်ဆိုပေမဲ့ကျွန်တော်တို့အဲ့ဒီကဒီ၄ရောက်ထဲပါလာတာဟုတ်ဗျနော်ဒါမျိုးအချက်တွေပေါ့ကျွန်တော်တို့မြန်မာနိုင်ငံတို့ကြိုးစားနေတာအသေးကပုံမှန်စီးစီစီဝေးရှိတာပေါ့နော်အဲ့ဒီအစီအွေကနေကျွန်တော်တို့ဆုံးဖြတ်ပြီးတော့ကျွန်တော်ဥက္ကဋ္ဌမိသားစုကိုလေ့လာရခံပြီးတော့ကျွန်တော်ရှင်းနေဒီစီးစီ30တုံးကဒီမှုမှာလိုက်ပါဥက္ကဋ္ဌဘက်ကနော်အန္တာပီပြီးတော့ဗျာဥရိယာကျော်လိုက်ပါဆောင်တယ်ကျွန်တော်တို့ပါဝါတင်တယ်နော်နောက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုအပြည်ပြည်တရားကြီးကောင်မရှင် ICJ ကိုကျွန်တော်လေ့လာခံပြီးပြီအဲ့ဒီကတည်းကဂျနီဗာဒုခွင့်ရေးမင်းကြီးဒီကိစ္စနဲ့ပတ်ကျွန်တော်တို့စာရေးမယ်နော်ဒါအတမ်းမှလူသားမှုမဟုတ်ဘူး political assassination ကျွန်တော်တို့ဘက်ကတော့ဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အပါဝင်မျိုးသားတင်ကြီးရဲ့ project ကိုတင်ကြဖို့လည်းကျွန်တော်တို့ရှိတယ်ဗျာ
အခုလက်ရှိအချိန်ထိဥက္ကဋ္ဌအသက်ခံရတဲ့လူသက်မှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းမှုတွေသတင်းထုတ်ပြန်ချက်တွေဖမ်းဆီးအရေးယူစုံစမ်းစစ်ဆေးဖော်ထုတ်မှုတွေနဲ့ပတ်သက်လို့အားရကျေနပ်စရာတိတ်မရှိဘူးလို့လည်းဦးသိန်းတန်းဦးကပြောပါတယ်
။ဥရာရင်ကျွန်တော်တို့ကအဲဒီသတင်းစာရှင်းလင်းမှုရဲ့ပုံစံကိုလည်းမကြိုက်ဘူး။နောက်တစ်ခါသူတို့တုံးဆွဲထားတဲ့ငွေတွေပါဝင်ပတ်သက်တဲ့ဒီအခမ်းအနီးရဲ့အနေထားကြည့်လို့ရှိရင်တက်မတော်မှာပြန်တန်းဝင်အရာရှိကြီးတွေဖြစ်တာဝန်ထမ်းဆောင်တဲ့လူတွေဖြစ်တော့သူတို့နဲ့အတူတူဘသူတွေပါနိုင်တယ်ဘယ်ဖွဲ့စည်းပါနိုင်တယ်သုံးတဲ့ငွေကြီးကထောင်ကနန်းဖြစ်တော့ဒါဟာဒီ organized crime စနစ်တကျအုပ်စုဖွဲ့ကျူးလွန်တဲ့လူသားမှုကြီးဖြစ်နေတဲ့အခါကျတော့တံမှန်လူသားမှုတစ်ခုကိုကင်ကွယ်သလိုလောက်နေတော့မရနိုင်သေးဘူးလို့ကျွန်တော်ထင်တယ်။နောက်မှအခြားအဖွဲ့အစည်းကြီးတွေပါဝင်နိုင်သေးတယ်ဟောဒီသားမှုရဲ့နောက်မှာအဲ့ဒါကြောင့်မို့လို့တကယ်တော့နိုင်ငံတော်အစိုးရအနေပြီးတော့ကော်မရှင်ဖွဲ့ပြီးတော့စုံစမ်းတဲ့ကိစ္စဖြစ်တယ်။သူတို့ဘက်ကဘာမှမလုပ်သေးတဲ့အတွက်ကျွန်တော်တို့ကတော့ရှေ့နေနေနဲ့နိုင်ငံဥရေပညာရှင်တွေကနဲ့လွတ်လပ်တဲ့လူ့ကိုယ်ရေးအဖွဲ့အစည်းတွေပေါင်းပြီးတော့ကျွန်တော်တို့ဘက်ကတော့ဒီကိစ္စကိုစောင့်ကြည့်ဖို့ကျွန်တော်တို့ရတဲ့အချက်လက်တွေလုပ်ဖို့အတွက်ပြင်ဆင်နေတယ်ဆိုတာကျွန်တော်ပြောချင်ပါတယ
်။အခုလက်ရှိအချိန်ထိလူသက်တရားခံနဲ့ကြံရပါလို့တန်လျာရှိသူတွေကိုတရားရုံးတင်စစ်ဆေးဆောင်ရွက်နေတဲ့အပေါ်မှာတော့ရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှုမြင်ပါတယ်
။တရားဆွဲထားတဲ့ပုံစံကိုတော့ကျွန်တော်ကမကျေနပ်ပါဘူး။ဆွဲထားတဲ့ပုံမှန်လို့ကမလုံလောက်ဘူးလို့ကျွန်တော်ယူဆတယ်နော်။မလုံလောက်ဘူးဒါအကြမ်းဖက်မှုဥတွေနဲ့ပါယူဆောင်မှာဖြစ်တယ်လို့ကျွန်တော်ယူဆတယ်ကဒါ organized crime မှာနော်အုပ်စုဖွဲ့ကျူးလွန်တဲ့လူသားမှုဖြစ်တယ်ခုနကကျွန်တော်ထပ်ခါလဲလဲပြောသုံးတဲ့ငွေကြီးကထောင်ကနန်းဖြစ်တယ်နောက်သူတို့ရဲ့ပိုင်ဆိုင်မှုတွေကုမ္ပဏီကြီးတွေပါနေတယ်ဒီကုမ္ပဏီတွေဘယ်ရရတာတော့သူတို့ဘယ်ရပိုက်ဆံနေတယ်သူတို့အဆင့်အဲ့တော့မှဘယ်လောက်ဒီမှုထမ်းရတယ်ဘယ်ဒီငွေကြီးကငွေပြူတွေလားနော်ဒီငွေတွေနဲ့သူတို့ဘယ်သူတွေပေးထားတာလဲဆိုတော့အချက်မျိုးတွေကအစားကျွန်တော်တို့ရေစုံကြည့်ကြလိုက်တတ်ရမယ်လို့ကျွန်တော်တို့ယူဆတယ်ဗ
ျဥက္ကဋ္ဌကိုတနက်နဲ့လှုပ်ကြံပစ်ခတ်သူဦးကြည်လင်းကိုမင်္ဂလာတော်မြို့မရဲစခန်းကရာသက်ကြီးပုံမှန်300နှစ်နဲ့အမှုဖွင့်အရေးယူပြီးလူသက်မှုတရားမဝင် င်လက်နက်ကင်ဆာမှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးရုံတင်စစ်ဆေးနေတာဖြစ်ပါတယ်။ပူပေါင်းပါဝင်ကြံစီသူတွေလို့တမ်းရရှိသူတက်မတော်အရာရှိဟောင်းတွေဖြစ်ကြတဲ့ဥအောင်ဝင်းစော်ဥအောင်စော်ထွန်းနဲ့ထောက်လိုက်ရရာရှိဟောင်းဦးစရာဖြိုးတို့ကိုလည်းရုံတင်စစ်ဆေးနေတာဖြစ်ပါတယ်။ထွက်ပြေးတိတ်ဆောင်နေစေကြံရပါလို့တမ်းရရှိသူဥအောင်ဝင်းခိုင်ကိုတော့သူနေထိုင်ရာတာကေတမြို့နယ်မှာဖမ်းဆီးခွင့်ဝရမ်းအပါအဝင်တနိုင်ငံလုံးဘယ်နေရာမှမဆိုဖမ်းဆီးခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရားလိုရဲ့ရှေ့နေဦးနေလာကရှောက်ထားတာကိုမလိုအပ်ဘူးဆိုပြီးခရိုင်တရားရုံးကတော့ပယ်ချထားပါတယ်ရှင်။